အင်္ဂါနေ့ညပိုင်းတရားလေးလည်းအစီအစဉ်ကနေပြီးကျူးစုပါတယ်။ကျွန်တော်တို့ဒီနေ့စတင်မဲ့အကြောင်းအရာကတော့မြန်မာပြည်တရားရေးစနစ်ရဲ့လွတ်လပ်မျှတမှုကိစ္စပါ။မြန်မာနိုင်ငံရဲ့တရားရေးမှန်တယ်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေကတော်များများရှိနေပါတယ်။တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအာဂရီတရားကင်းစင်မှုတရားသူကြီးတွေရဲ့စင်ကြီးတုံတရားစောက်ဖြစ်လိုအပ်ချက်တွေအားနဲ့ချက်တွေပေါ်မှာဝေဖန်တည်ကြတာပါ။ကြမ်းမကဒီအင်္ဂါနေ့ကျတော့တရားလေးလည်းစီစဉ်ပါဒီမြန်မာနိုင်ငံတရားစီရင်ရေးတရားရေးမှန်တိုင်ဟာဘလောက်ထိလွတ်လပ်လွတ်မှန်ကန်ကန်ဆွာနိုင်နေပြီဒီလဲဆိုတာကိုသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပေါ်ဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမလူကတော့ဒီစင်နေကြီးဖြစ်ပါတယ်ပြောင်းစုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ရဲ့ဥက္ကဋ္ဌဦးချင်းမြင့်ပါနောက်တစ်ခုကတော့ဒင်းစာဆရာကိုစင်ဦးမှာအင်တာနျူးစကားပါနှစ်ဦးလုံးဒီလိုင်းပုံကိုရောက်နေပါတယ်ခင်ဗျကျွန်တော်ရေဆရာဦးချင်းမြင့်ကိုဖိတ်ခေါ်ချင်ပါတယ်ဆရာဦးချင်းမြင့်ကြားပါလားခင်ဗျ
ကြပါ
ပြီ။ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပါပဲ။အဓိကတော့တရားရေးမှန်တိုင်ပေါ့။ဟိုလုံးကဆိုရင်တရားရေးမှန်တိုင်မှာတရားသူကြီးတွေကအမိန့်ချမယ်ဆိုရင်ညွှန်ကြားချက်စောင့်ရဆိုတဲ့ဟာမျိုးတွေကျွန်တော်သိနေရတာမျိုးရှိတယ်ဗျ။အခုနောက်ပိုင်းမှာအရင်ဆုံးကျွန်တော်ဆရာဦးကြီးမြင့်မိတင်တာကအခုနောက်ပိုင်းမှာတရားသူကြီးအနေနဲ့ဘလောက်ထိခုနလိုမျိုးညွှန်ကြားချက်မဟုတ်ဘဲနဲ့လွတ်လပ်လပ်လပ်စီရင်ပိုင်ခွင့်ရှိပါလဲအနေထားလက်ရှိအနေထားမှာ
။ဟိုအရင်ဆုံးကတော့နိုင်ငံရေးအမှုတွေဆိုရင်ထောက်လိုင်းရေးအစီအစဉ်သာရပဲမိတ်ချရတယ်။နောက်တစ်ခါတစ်ဖက်ကြည့်ကြတော့လည်းပဲအဲကျန်တဲ့ဟာကြတော့တရားစီရင်ရေးသဘောပေါ့။တရားစီရင်ရေးသဘောပတ်စံယူလက်စားသူတို့ပြရမိတ်နာကအဲ့လိုဖြတ်ခေတာ230လောက်ဖြတ်ခေတာ။အဲ့လိုဖြတ်ခေတော့ကျွန်တော်လည်းအခုဆက်ပြီးတော့2010နောက်ပိုင်းမှာတစ်ထိပ်တလန်းနဲ့လောပါဗျာ။အဲ့ဒီဟာကိုပြန်ဆက်ပြီးတော့ဖြစ်နေဦးမလားဆိုတော့ဒီနည်းပြီးအဲ့ဒါကတော့ထောက်လိုင်းရေးဝင်ရောက်ဆွတ်ဖက်တာလို့ဆိုပြီးတော့လုံးဝဒီကမရှိတော့တော့ဖြစ်သွားပါပြီ။ဒါအုပ်ချုပ်ရေးဝန်ဆက်ဖက်တွေဆိုတာလည်းပဲတော်တော်ကြီးကိုနည်းသွားပါပြီ။မရှိသလောက်ကိုဖြစ်သွားပါပြီ။ဆိုတော့လေဘာကျမ်းနေတယ်ဆိုတော့တရားကြီးတွေမှာဘယာဂတိပေါ့အကျောက်တရားကျမ်းနေတယ်။အဲ့ဒီ30လောက်ကကျောက်လာတဲ့အကျောက်ကြီးဟာအဖက်ကိုကျောက်လာတဲ့အကျောက်ကြီးဟာကျမ်းနေပြီးတော့ policy မှုတွေဥပမာရေးစုစီလိုအမှုတွေနိုင်လွတ်လွတ်လပ်မှုတွေအဲဒီလိုအဲငါငါကြာကြီးခါဝေးလို့ဟာမျိုးတွေအဲ့လိုပေါ့အတ္တမတော်ဟာဆွဲတဲ့အမှုကြီးအဲ့လိုကျွန်တော်တို့အမှုတွေကြတဲ့အခါမှာတရားကြီးတွေဟာတရားကြီးအောက်မှာပဲရောက်နေစေရှိတယ်ဆိုတာကိုကျွန်တော်တို့သွားကြည့်ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါလည်းကျွန်တော်အဲ့ဒါအဓိကပဲမြင်ချင်တာပါခုနကဆရာဦးကြီးကတော့ဘုရားကြီးလို့ပြောတယ်ကျွန်တော်တို့တော်များဝေဖန်နေကြတဲ့အထက်မှာတော့ဥပမာဆိုရှင်တက်ကဆွဲတဲ့အမှုလိုပါလို့ဆိုရှင်တရားသူကြီးကချက်ချင်းနဲ့အရင်လိုက်တယ်ဒီပုံမှာတဲ့ဩဇာမကင်းဘူးလားတက်ကနဲ့ညွှန်ကြားချက်များပြလို့လားတန်တရားမျိုးတွေလည်းတွေ့ရပါတယ်ဆရာဦးကြီးမြင့်အမြင်အရဆိုရင်တော့အဲ့လိုတရားသူကြီးတွေကိုအရင်အလိုမျိုးညွှန်ကြားချက်ပေးတာပေါ်စီချပေးတာအမျိုးတော့မရှိတဲ့သဘောပေါ့အခုနောက်ပိုင်းမှာ
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုနောက်ပိုင်းတရားအခုတက်ကအထူးဖြစ်ကျွန်တော်အဲ့တက်ကြောင့်မလို့နိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေကိုမေးချင်ပါတယ်အထူးဖြစ်တက်နဲ့ဆွဲထားတဲ့အမှုတွေဒီအမှုတွေနဲ့ပတ်သက်ပြီးတော့အခုဆိုရင်ထောင်နန်းကြီးချတယ်အရေးယူတာရှိရဲ့အဲ့တော့ဒီအမှုကံတွေအမှုတွေနဲ့ပတ်သက်လို့ဆရာဦးကြီးမြင့်ရဲ့သုံးသပ်ချက်လေးသိချင်ပါတယ်ဒါမှမှန်ကန်ကန်လေးလားတခုခုနာဂတိအာဂတိတခုပါပါလား
အဲတက်နိုင်တဲ့များတော့သူကျူးလာဆရာကြပါတယ်သို့တော်လည်းပဲဒီတရားဆွဲအဖွဲ့အစည်းကတက်ကလာတဲ့ရဲဖြစ်နေတယ်နောက်ဥပဒေချုပ်ကလည်းစစ်ဘုရားအောက်ကဥပဒေဖြစ်နေတယ်အဲ့တော့မလို့တရားသူကြီးကလည်းစစ်ဘုရားပဲအဲ့တော့ကျွန်တော်တို့မှတက်ပြီးတော့တရားဆွဲအဖွဲ့အစည်းရောတရားရုံးကြီးရဲ့ကွာရီယာပြည်သူတွေပြောင်းလဲတာတော့မရှိဘူးတရားစွဲဖို့စီရလည်းပဲတကယ်လို့ပြည်သူတွေရဲ့နေလာတော့ကြားဆွဲတယ်ဆိုရင်ဖမ်းဖို့တော့တို့စားရနေရတယ်အိုက်ဒီကောင်ဖမ်းဖို့လို့အဲကျမတော်အောင်ဆိုရဲလုံးမို့သူတို့ပြောင်းအောင်ပဲအဖွဲ့စီရနေပြီးတော့ပုံကွာနေပြီးတော့အလားတက်ကပေါ့အဲ့လိုမျိုးစိုက်ကြည့်လို့ကစိုက်ပြီဆိုတော့ချက်ချင်းပဲဖမ်းတာပဲဗျာချက်ချင်းတခါလေးကိုအာဟိုအလဲပဲမီဒီယာမှုဆိုလို့ညတစ်ညတစ်ခါညတစ်ကောင်တော်ကြီးလာဝိုင်းတာပဲရဲနေတယ်အဲအဲ့ဒီပေါ့နော်အဲ့လိုဖြစ်နေကြတာမလို့သူကသူတရားဆွဲအဖွဲ့အစည်းကသူလိုရင်လိုလိုမလိုဘလိုလုပ်လို့မယ်အဲ့ဒါငချက်ရှိတယ်တရားပေးတယ်ဆိုတာတဲ့တရားကိုကြောက်ပြီးတော့ဗျာသူတို့ရဲ့အဲဒီယာဓုဂုံကိစ္စကိုကြောက်ပြီးတော့ဘုရားပေးကြောက်မလို့လူလူကဲကဲပုဂ္ဂိုလ်တန်တာတွေတရားဆွဲဖို့ကြည့်တယ်လုပ်တယ်အလက်တီတွေဖားတယ်အဆွက်ထားတွေလုပ်တယ်အဲ့လိုပဲတရားကြီးကြီးရတယ်ဟာဒီအမှုကဒီလိုဆွဲတင်လာပြီတရားဆွဲဖို့ကြီးကဒီလိုဆွဲတင်လာတဲ့အမှုကြီးကတော့ဟလာလွတ်လို့မဖြစ်ဘူးဒါကတော့ပေးချနေရဲဆိုပြီးတော့သူကတခါလေးကိုအဲချဖို့ပဲသူကပြင်းနေတော့ဗျာအဲ့တော့ကျွန်တော်ဟိုတုန်းကဆိုမဆလာခဲ့တော့ဆိုလို့ရှိရင်ဥရိယာကြီးကသူ့မှာအာဏာပြီးတယ်ဒီအမှုကမတင်ချဘူးလွတ်ထိုက်တယ်ဆိုလို့ရှိရင်အာဒီအမှုကတော့မလွတ်ထိုက်ပါလေသူကြောက်ခွင့်ရှိတယ်အခုကျွန်တော်တို့1988နောက်ပိုင်းကစပြီးတော့လုံးဝဒီနေ့အထိဥရိယာကြီးက သူ့ကိုတင့်လည်းပဲလွှတ်ရလည်းမပြောရတော့ဘူးအဲ့ဒါကိုကျွန်တော်ကတွေ့ရတယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်ပါတယ်အဓိကတော့ဟိုလုံးကဆိုရင်ငွေများတရားနိုင်ဆိုပြီးပြောကြတယ်အခုနောက်ပိုင်းမှာတော့ဒီအစိုးရလက်ထက်မှာအာဂတိလေဆာမှုတိုက်ဖြစ်ရလေတော်လေးအလုံးလုံးလာတာတွေ့ရပါတယ်ခင်ဗျအဲ့တော့ဒီငွေနဲ့ပတ်သက်လို့အာဂတိလေဆာမှုတွေရောတရားသူကြီးဈာထဲမှာရှိနေပါသေးလားဘယ်လိုအခြေအနေရှိပါလဲအဲ့
ဒါကတော့ကျွန်တော်တို့တိကျကတော့ဘယ်ကြည့်နေဗျာတရားလူနေနေရလာစားနေမလောက်တာတော့နောက် facility ကြီးသုံးဟာဆွေးရမယ်ဟာဒီရလည်းပဲအများကြီးပေါ်ထွန်းကြရောနောက်စရိတ်ဒီရလည်းပဲအဲ့ဒါဘူးဆိုပဲပြီးရတာတွေကအားတက်သွားပြီအလားအိမ်မနေရတဲ့တရားကြီးတော့ပါအဲ့တော့ခရင်တရားကြီးတော့သူတော့ပြည်စောပါတော့တို့လေကျမတို့ကလည်းဆယ်သိန်းတော့သာပေးတယ်ကျမတို့လုံးဝတော့မစားဘူးတဲ့ဘယ်လိုလုပ်မလဲကျမတို့၄သိန်းတယ်ခရင်တရားကြီးကို၄သိန်းပဲရဘယ်လိုလုပ်မလဲကျမစားဝင်နေအဲ့လိုပြောတယ်အဲ့တော့မလို့အဲ့ဒီကရတော့ပကင်းမှုပါဗျာအဲ့ဒါတွေရှိနေတုံးပဲလို့ဆိုတော့အတိအကျပြောရပါတယ
်ဟုတ်ကဲ့ခင်ဗျာရှင်ဦးကြီးမြေခဏလေးလိုင်းပေါ်မှာနေပြီးပါအောင်ခင်ဗျာကျွန်တော်ကုစင်ဝင်ဖိတ်ခေါ်ကြပါတယ်ကုစင်ဝင်ကဘရင်သမားတူအနေနဲ့ကျွန်တော်မေးချင်ပါတယ်အခုနောက်ပိုင်းတရားရေးကဏ္ဍပေါ်အထူးဖြစ်ဒီ energy စုကတက်လာပြီးနောက်ပိုင်းတရားရေးကဏ္ဍကအရင်ကထက်တော်တော်လေးပြောင်းလာပြီလားကုရှင်ဝင်းရဲ့အမြင်သိတယ်မှာလေခုနကအရင်မေးသွားလို့နိုင်ငံရေးအမှုတွေရောနိုင်ငံမှုတွေမှုတွေပါနှစ်ခုလုံးချုပ်ပြီးတော့ပါ
ကျွန်တော်ကတော့ဒီမီဒီယာနဲ့ပတ်သက်တဲ့ဟာပေါ့နော်ဘလောက်ထိမီဒီယာတွေဘက်ကသတင်းရယူမှုရှိနိုင်လဲဆိုတဲ့အပိုင်းအဓိကကလေးလာတော့အဲ့ဒီဟာကိုပြောပါမယ
်ဟုတ်ကဲ့
နံပါတ်1ချက်ကတော့ဒီတရားဟိုတရားရုံးနေရနေပြီးတော့ပြန်ကြားရေးရသတင်းမီဒီယာတွေနဲ့ထိတွေ့မှုတွေကတော့ပိုလာတာတော့သိကြပါတယ်အရင်ကစရင်တော့ပိုလာတယ်ဒါပေမဲ့ဒီတရားရုံးနေဥမာပြန်တရားရုံးနဲ့ပတ်သက်ရင်ကျွန်တော်တို့သုံးပိုင်းရှိတယ်ပထမဆုံးတစ်ချက်ကတော့ဟိုဒီတရားရုံးကို access ဘယ်လောက်ရလဲပေါ့နော်နောက်တစ်ချက်ကတရားရုံးကနေပြီးတော့ information ဘယ်လောက်ရလဲအဲနောက်တတိယမှာတော့သတင်းသမားတွေရဲ့အဲတရားရုံးရေးရနဲ့ပတ်သက်ပြီးတော့နားလည်မှုပေါ့ပထမဆုံးတရားရုံးမျိုး access ရမှုကတော့ဟောအကန့်တတိရှိနေတယ်မှာသတင်းသမားတွေကပေးဝင်လို့တော့မရတဲ့ဟာအဲဒီတရားရုံးတွေကအဲ့ဒါကိုနဲ့ပတ်သက်ပြီးတော့သူကတော့ပြောတာကတရားရုံးတွေကကျင်းတယ်အဲအထူးသဖြင့်အဲမျိုးနယ်တရားရုံးတွေကကျင်းတဲ့အတွက်အဲသတင်းရယူမှုတွေမှာအခက်အခဲတွေဒီဟိုဝင်တော့မရတာအာနောက်ပြီးတော့တချို့တရားရုံးတွေကတော့ဒါပြီးတတ်မှုလို့ပေါ့ပြီးတတ်တရားရှင်ဒါကတော့ဟိုတဘာဝကြပါတယ်အဲဟိုမီဒီယာကြီးပေးမှုဝင်တာပေါ့နော်နောက်တစ်ခုကတရားရုံးတွေကနေပြီးတော့တရင်ချက်လက်ရယူရပိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်းကံတတိရှိနေတယ်ကျွန်တော်တို့2015တော့ဒီသတင်းမီဒီယာလက်ဆွဲထုတ်ထားတာရှိပါတယ်သို့တော်လည်းပဲအဲ့ဒီဟာကိုဟိုအပ်လိုက်လုပ်နိုင်မှုအားနည်းနေသေးတယ်နောက်ပြန်ကြားရေးအရာရှိတွေဒီခံလာပြီးတာအာရှိပေမဲ့လည်းတကယ်လက်တွေ့တမ်းမှာမရတာမျိုးတွေရှိနေသေးတယ်နောက်တစ်ပိုင်းကတော့ပြင်ဒီမီဒီယာတွေရဲ့အဲအားနည်းချက်တွေကလည်းအဲ့ဒီမှာရှိပါတယ်အဲမီဒီယာတွေကဥပမာပြင်ရာယုံနေနဲ့ပတ်သက်လို့ရှိရင်ရဲ့ဒီအမှုတွေကရဲ့ဤတိုင်းမှုတော့မဟုတ်သေးတရားရှင်လွတ်မလွတ်ဒီအမကပင်းတွေဒါဒီကိုနားအသိနားလည်မှုတွေမှာအားနည်းချက်ရှိသေးတယ်တရားယုံကြီးရဲ့အရေးသွေးဆက်လာပြီလားဆိုတဲ့အခါကျတော့နိုင်ရှင်ပြောလာတာတော့ခက်တာပေါ့နော်တို့ဘာလို့ပြောလို့ရလဲဆိုတော့တတိယထုတ်ပြန်မှုဥမာပြင်အငင်းပွားဝယ်ရှိပြီမဲ့လည်းဥမာဗစ်တိုးရီးယားကိစ္စဆိုပေါ့နော်အဲ့လိုမျိုးတွေပုံပြီးတော့လှုပ်လာတာတော့တွေးရပါတယ်သို့တော် level ဘယ်လောက်အထိခုနဆရာဦးကျင်းမင်းပြောလို့ပေါ့ဒီတရားကတိအစတော့ရှိနေသေးတယ်လို့ကျွန်တော်ကတော့မြင်တယ်အဲကျွန်တော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အမေရိကန်ကလည်းဒီတရားရုံးနေနဲ့ဒီသူတင်နန်းပေးနေတာပေါ့နော်ဟိုအခုဒီလိုဘလောက်နဲ့ပတ်သက်ပြီးတော့တင်နန်းပေးနေတဲ့အဲလုတ်ပြီးနေတဲ့ဟိုရှိတယ်အမေရိကန်နေလာတဲ့ဒီတရားသူကြီးတယောက်ကိုကျွန်တော်မေးတယ်ဒီကိစ္စတွေကဘယ်လိုကြောင့်ဖြစ်တာလဲဆိုတော့သူကအဲအဲ့ဒီတစ်ချက်ကိုတော့လည်းထည့်ပြောသွားသေးတယ်ဒီမြန်မာပြည်ရဲ့အဲလာတာငုံနေဘာမှုတွေဟာလဲဒါတကယ်ရှိမှတဲ့ challenge လို့လေဟာဟောက်ပါလေကျွန်တော်တကယ်တရားသူကြီးတွေကိုသွားကြည့်တယ်တရားရုံးတွေမှာကြည့်တဲ့အခါကျတော့ပြောရရင်သူတို့ကိုကြည့်ရတာကိုစိတ်မကောင်းပါဘူးဆိုတရားသူကြီးတွေကအရှိန်ရှိကြတဲ့အစင်တန်းလူငယ်မှုအရိဟာမျိုးတွေမနေကြရတာတွေကလည်းကျွန်တော်တို့ရဲ့တရားရှိကြီးရဲ့လက်မှတ်မှုတွေရှိတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျွန်တော်ခုနအဲ့ဒါနဲ့ပတ်သက်လို့ဆက်သေးမိကြပါလေခုနကကိုယ်စင်ဝင်ထောက်ပြတဲ့အချိန်မှာတရားရေးဌာနကြီးဘက်ကနေပြီးတော့ပြန်ကြားရေးခရင်မှာမပြီးနိုင်တာအဲ့တော့တစ်ချိန်တည်းမှာပဲတရားစီရင်တဲ့အပိုင်းကြီးပါအခုဆိုရင်အကြခင်ကဖြစ်ခဲ့တဲ့ဗီတိုရီယာမှုဆိုတော့များလေးစိတ်ဝင်စားပါတယ်အဲ့တော့တရားစီရင်ရေးဘိုင်းနေမှာကောပွင့်လင်းမြင့်တာမှုရှိပါရဲ့လားခင်ဗျဥပမာဗီတိုရီယာမှုပြင်တခြားနိုင်ငံမှုတွေလည်းရှိပါတယ်
ဟုတ်ကဲ့ဟိုဥပမာပြင်ဒီဒီဟိုမီဒီယာအဆက်ပေးတာတော့ပို့လာပါတယ်အရင်နဲ့စာရင်ပေါ့နော်အရင်ကတော့ကျွန်တော်တို့ကဟိုစေအုပ်ချုပ်ရေးလက်ထက်ကကာလဒီလိုပဲလမ်းပြောတာပေါ့နော်အာဒါပေမဲ့အဲဟိုတကယ်တဲ့မီဒီယာပတ်ကနေကြည့်လို့ရှိရင်စိတ်ဟိုစိတ်ကြည်နားလာအောင်လားဆိုတော့အဲ့ဒီဟာတော့မဟုတ်သေးဘူးဟိုလိုအပ်မှုတွေရှိနေသေးတယ်ကျွန်တော်ခုနပြောလို့ပေါ့ဟို၃ဘိုင်းစလုံးမှာအာလိုအပ်မှုတွေရှိနေသေးတယ်ဥပမာကျွန်တော်ကြံတိုင်းရှိနေရှိတယ်ဟိုတရားရုံးနဲ့ကြည့်မယ်ဆိုရင်ကျွန်တော်မြို့နယ်အစ်မ330ခန်းအစ်မ80ကျော်ရှိမယ်လားတိုင်းနဲ့ပြည်နယ်မှာ14ခုပေါ့ဒီအရာရှိတွေအကုန်လုံးရဲ့ train လောက်တာမို့တော့အရာရှိတွေကအမှုဒီမီဒီယာတွေကို access ပေးနိုင်လားဆိုတော့မပေးနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့သူကဒီရရှိတွေကိုပြန်ကြရေးအတွက်သင်တန်းပေးထားတာဒီရရှိတွေကနေရာတွေပြောင်းသွားရောအဲ့တော့ဟိုတကယ်ထုတ်ပြန်နိုင်တဲ့လူပေါ့နော်။တကယ်ကမီဒီယာနဲ့ဖြည့်ပေးနိုင်တဲ့လူကနေတယ်မီဒီယာတွေကလိုက်လို့ရှိရင်လူတို့တွေကမဖြည့်ခြင်းမဖြည့်ခြင်းနဲ့အာမျိုးတွေအာမျိုးတွေကလည်းရှိနေတော့မယ်
။ဟုတ်ကဲ့ခင်ဗျာ။အကိုစေဝင်ဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာ။ကျွန်တော်တို့ရှင်တူဖိတ်ခေါ်ချင်ပါတယ်။ Sign onကျော်စားဆောင်ကျော်စားပြုကြပါပါလေအဲ့တော့ကျွန်တော်ပေးစာတစ်ခုဖတ်ချင်ပါတယ်ဥတည်ငွေသူပြီးတော့ပေးထားတဲ့စာရှိပါတယ်သူကတော့ရေးထားတာကတရားစီရင်ရေးမှာတရားရုံးဥပဒေရုံးတရားစွဲအဖွဲ့တွေပါဝင်နေပါတယ်တဲ့ဒါနဲ့တရားစီရင်ရေးဆိုတာနဲ့တရားရုံးကိုပဲညီနေကြတာပါတဲ့ဆက်ပြီးတော့ရေးကအမှုစာဆစ်ပြီးဥပဒေရုံးကိုတင်ပါတယ်ဥပဒေရုံးကိုတင်ပြီးစစ်စစ်ပြီးတော့မှတရားရုံးရောက်တာပါတဲ့ဒီတော့ဒီ၃ဘွဲ့မှာတစ်ဖက်ဘက်ကချိုးရင်းလို့ရှိရင်အမှုကအမှန်နဲ့ဝေးသွားပါလိမ့်မယ်တဲ့တုံးကမိမိရဲ့တာဝန်ကိုမကြည့်ပြင်တော့တရားစီရင်ရေးကအားနည်းနေမှာဖြစ်ပါတယ်ဒါဥတင်ငွေရဲ့အမြင်ဖြစ်ပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့ဥချင်းမြင့်ဥတင်ငွေရဲ့အမြင်နဲ့ပတ်သက်လို့ဘာများတုံးသက်ပြီးချင်ပါလဲ
အတရားရရင်လို့မှတ်ပါလေအဲ့ဒါအမြင်တရားရရင်လို့ဆက်ပါတယ်ဒါဓာတ်တွေအကျုံမှုတွေပုံမှန်တွေတူပါတယ်သူအဲ့ဒါကိုတော့ကျွန်တော်လုံးဝထောက်ခံပါတယ်တရားဥတင်ငွေများဖြစ်နေတာမသိဘူးတရားစီအဲ့တော့ကျွန်တော်အစောဆုံးကလည်းကျွန်တော်ပလိခံထားပါတယ်အဲတရားစွဲဖွဲ့စည်းကဘယ်လိုလဲဆိုတာရဲရဲဥပဒေရဲပေါ့တရားစွဲဖွဲ့စည်းကပထမစုံစမ်းထောက်လှမ်းရတယ်ဖန်ဆီးရတယ်မေးမြန်းရတယ်ပေါ့နော်ပြီးတော့သူ့ရဲ့သဘောထားကိုဒီကျွန်တော်15ရက်ဒီမှာတင်ရမယ်အမှုဆုံး3ရက်ကြိုးပြီးတော့ဥပဒေရုံတင်ရတယ်တစ်လရမှန်ယူထားတဲ့အမှုဆိုလို့ရှိရင်9ရက်ကြိုးပြီးတော့တင်ရတယ်ပေါ့အဲ့မှာဥပဒေရုံကသူ့ရဲ့ပြန်ကြားချက်ကိုပို့တယ်အဲ့ဒီမှာဘာပြဿနာဖြစ်လဲဆိုတဲ့အခါကျတော့အောင်ရဲထွေးအမှုမှာရှိတယ်တရားစွဲဖွဲ့စည်းဖြစ်တဲ့ဒီမှုစစ်စိုးရဲ့အာယုခေါ်တာပေါ့ဗျာအမှုစစ်အရာရှိတာတိတ်တုံးတဲ့လက်စားတယ်လက်စားရအမှုကိုဖျက်တာပေါ့ဖျက်ပြီးတိဆောက်တယ်အဲတိဆောက်ပြီးတိဆောက်စားလို့ကိုယ်တရားဥပဒေရောက်နေပေါ့ဗျာအဲဖျက်အမှုကိုဖျက်ပြီးတိဆောက်တယ်အဲတက်တွေပြရမယ်တကယ်သိတဲ့လူတွေမပြဘူးမသိတဲ့လူတွေပြရတယ်သိတဲ့လူတွေဟာရောင်းဝါးလုပ်ကြည့်တယ်အဲ CCTV ကိစ္စရှိတာကိုမရှိဘူးအပြည့်နေတဲ့လူပြောတယ်အဲအချိန်မှာပြည့်နေတဲ့လူပြောတယ်အဲ့လိုပေါ့တရားစွဲအဖွဲ့အစည်းကစပြီးတော့ပြက်တယ်ပြက်ကလေးဥပဒေကိုတင်လိုက်တော့အဲဥပဒေရတဲ့ခါစားပြန်အောင်ဒီကတရားစွဲဖွဲ့စည်းရဲ့အဲဒီမှာရဲရဲ့တင်ပြချက်ပေါ်မှာအတိအယူတွေတို့သူအယူတွေအဲ့ပါတဲ့ခုရှိတယ်ရဲကသူသက်သာရထားပြီဆိုရင်သူပြည့်စုံတဲ့ပုံစံဖြစ်အောင်သူကကိုယ်ရင်းကဥဆောင်ပြီးတော့အဲဥပဒေရရှိကြတော့လာအဲ့ဒါဒါမှမဟုတ်ရှင်သူကညွှန်ကြားတာပေါ့အာဥအဲဥပဒေရရှိချင်လဲဝင်လိုက်အောင်ဆိုဝင်တခါဝင်အဲ့မှာသူတို့လူတင်တဲ့ပုံစံဖြစ်အောင်သူလည်းကြံပေးပေါ့ဗျာအဲ့လိုရောက်သွားပြီးတော့ခါကြတော့ရောက်တရားရောက်သွားတဲ့အခါအမှုကပြက်ပြက်ပေါ်အစတွေကဖြစ်စစ်ထားတာဟုတ်တိုင်းမဟုတ်ဥရရတဲ့တိုင်းမင်းဖြစ်ထားတယ်အခုဗစ်တိုရီယာအမှုပါဆိုလဲဒီတိုင်းပဲဗစ်တိုရီယာပြောတဲ့အချိန်မှာဗစ်တိုရီယာကြီးကပြောတဲ့အချိန်မှာအာကိုကိုကြီးပါတယ်သူ့ဘာဖြစ်တယ်ဆိုတဲ့အချိန်မှာအဲ့အချိန်မှာချက်ချင်းတစ်ခါဖမ်းဆီးပြီးတော့စက်တိုင်းစီပြီးတော့လူဆွဲပြခိုင်းတယ်လို့ရှိရင်နှစ်ဖက်လေးတိုင်းပြောပေါ်တယ်အဲ့လိုကမလုပ်ခဲနဲ့မဆိုင်နာရင်လျှောက်လိုက်ပြီးရောဟွာလုံးဝနေတဲ့ခါကျတော့အဘူအဘူမူခက်ခဲတာပေါ့ဗျာအဲအဲ့အမျိုးကြီးရှိဥပါပဲခုလိုရောက်တဲ့ကိုကျွန်တော်တို့တပြီလုံးဝိုင်းတပြီလုံးဝိုင်းဆန္ဒပြရတယ်ဆိုတာလည်းကိစ္စမဟုတ်ဘူးကအောက်ရုပ်ဟုတ်တယ်ဒီတိုင်းပဲအတပြီလုံးပါလာတယ်အာနာပိုင်းဒီပါလာတယ်တမရဒီပါလာတယ်ဆိုတဲ့ကိစ္စတွေပါဇာတရားဆွဲအဖွဲ့အစည်းတွေနဲ့အဲ့တရားဆွဲအဖွဲ့အစည်းကိုသိဖို့ပြည်ဥပဒေပကအတော့ကိုရိုးအပ်နေသေးလို့နိုင်ငံတော်ကပြည်သူလူထုတရားလုံးကပါနေရတယ်ဆိုတာအရင်မအရင်လောကကိုကြွားပြအကြောင်းမရှိဘူးအဲ့လိုတော့ဆိုင်ကြတရားရုံးရောက်သွားတဲ့ခါကျအမှုကပြစ်သွားဖြစ်အဲ့ဒီပေါ်မှာတရားသူကြီးကအမတန်းကိုတော်ပြီးတော့မှတရားသူကတော့အာဏာရှိတာပေါ့အာသေးရုံရှိဆိုလို့ရှိရင်တကိစ္စနဲ့ပဲဆိုလို့ဟလာသူတရားရုံးကယုံမွေးဝင်မိတာတို့အဲတရားခဏခဏကြီးကစက်ဖက်လူတော်ကောင်းပေါ့ယုံမွေးဝင်မိတာတို့သူကလေအတက်တေကတင်ကြက်တွေပေါ်မှာသူဂျုံကလေခေါ်ပြီးတောင်းကြည့်တာတို့သူကလည်းရှင်းပြနေရအောင်တွားတာတို့ဒါမျိုးတွေတရားရုံးသူကြီးရဲ့လောက်ကန်ခွင့်အဲ့ဒါကိုကျော်ဖို့ဆိုတာကလေသ ူကလည်းတော်တော်စီမင်းရသေးတာသူ့သူ့လက်တိုက်ခံရနိုင်ပြီဆိုတော့ဘယ်လူတွေကဖြစ်နေမှလဲမသိဘူးဆိုတော့အဲ့တော့အဲ့လိုတရားစွဲအဖွဲ့အစည်းကဟလာနှစ်ပေါင်း30ကျော်လောက်80ကျော်ပြန်ပြက်လာအပြက်ကြီးရဗျာဒီနေ့အထိနော်ဒီနေ့အထိကျွန်တော်တို့ကမနေ့ရုပ်ကန်နေရသေးတယ်အဲ့ဒါကျွန်တော်လက်တွေ့ပါတယ်ဗျာဒါမှမဟုတ်ဥပဒေကြီးကမှတ်ပါတယ်လို့ကျွန်တော်ဟုတ်ပါမှာ
ဟုတ်ကဲ့ခင်ဗျကျွန်တော်ဟိုကူစင်ဝင်းကိုတခါရက်ဆက်မိကြပါတယ်ခုနကဥတင်ွေတို့နောက်ဆရာဥကြီးမျိုးတို့ပြောသွားတဲ့အချိန်မှာပါပါတယ်ဥမာတော်တော်လေးထင်ရှားဖြစ်တဲ့အောင်ရွှေထူးမှုဗီဒီယိုရမှုဒီလိုအမှုတွေပေါ့နော် media coverage တွေပြီးကြတယ်ရေးကြတယ်အဲ့တော့ media coverage ချက်ပတ်သက်ပြီးတော့ media ရဲ့ရေးသားမှုတွေနဲ့ပတ်သက်လို့ရောတရားစီရင်ရေးမှာဒီလိုပြရက်ခိုက်နေတာရှိလား media ရဲ့ရေးသားမှုနဲ့ပတ်သက်လို့ကိုစင်ရဲ့အမြင်သိချင်ပါတယ
်အဲဟို media ရဲ့ရေးသားမှုဆိုရင်ကျွန်တော်နှစ်ဖိုင်းပေါ့ဟိုကျွန်တော်တို့ရဲ့ traditional media ပေါ့နော်mainstream media ကရေးသားတာရယ် social media ရေးသားတာရယ်အဲအကုန်လုံးတော့မဟုတ်ပါဘူးတချို့ဟာလေးတွေမှာတော့ကျွန်တော်ကတစ်ဖက်ကနေပြန်ကြည့်တာအားနည်းချက်ရှိတယ်ဥပမာ misleading ဖြစ်တာပေါ့နော်ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်အဲတရားရုံးရဲ့အဲတရားစီရင်မှုတွေကိုဟိုကျွန်တော်တို့ကစောင့်ကြည့်ရမှာပဲစောင့်ပြီးတော့ဟိုအနာမယ်သူ့ကိုတရားခံဖြစ်နော်ဟို misleading ဒီဒီဟိုပေါ့ကွန်တန့်ဆော့ကမဖြစ်အောင်နေထိန်းရမယ့်ဟာတွေရှိတယ်တချို့ပိုင်းတွေတော့တချို့အရင်အနည်းစုပါအများတော့မဟုတ်ပါဘူးအနည်းစုကကျူဟိုကကျူတဲ့ဟာမျိုးတွေတွေ့ရတယ်အထူးသဖြင့် social media မှာရေးကြပါကြတဲ့ဟာမျိုးတွေဒါတော့ရှိတယ်နော်ဒါပေမဲ့အများကြီးဒီ media ရဲ့သူဟိုဒီအကောင်းလာတယ်လို့ကျွန်တော်မြင်တယ်။ဟိုအရင်တည်းစာရင်အဲဘယ်ဟာမျိုးမှာတော့အခုတတိတွေးရလဲဆိုတော့ဟိုမှုကင်းဟိုအလေးထားပြီးတော့ရေးတဲ့ဟာမျိုးတွေမှာပက်ပယ်နေနေအဲရေးတာဒီအလိုမျိုးပေါ့နော်ဟိုကိုထင်ရဆွဲပြီးတော့ရေးတဲ့ဟာမျိုးတွေတော့တွေးရလိမ့်ရှိတယ်အဲအဲ့ဒါကြီးကလည်းအန်အောင်ကြာကောင်းတာအဲ့ဒီဟိုမုန်ကင်းဟိုဘာလို့ထုတ်နေတဲ့ဟာတွေကလည်းအရင်ဟိုဘောအရင်တော့ရဲလို့ဘာလို့ဒုက္ခကြတဲ့လူတွေပဲဒါပေမဲ့လည်းသူတို့ရဲ့ဟိုဂျန်နလီဇန်အားနည်းတယ်လို့ပြောရမှာပေါ့နော်တစ်ဖက်မှာလည်းသူတို့ဟိုအဲ့ဒီပတ်ဝန်းကျင်နဲ့ရင်းနှီးလာခဲ့တဲ့အခါကြတဲ့အခါကျတော့ဟိုသူတို့ကပုံပြီးတော့ဥပဒေကိုမျက်ကွယ်သွားတဲ့ဟာမျိုးတွေဖြစ်တာပေါ့
ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ဥကြီးမြင့်လည်းတခါလေးမိကြပါတယ်ဆရာဦးကြီးမြင့်ခင်အဓိကတော့မီဒီယာရဲ့ရေးသားမှုတွေဟာတရားစီရင်နဲ့တရားကြီးပိုင်းဆိုင်ရာကိုစုဖက်နေလို့ရှိခံစားရပါလားဥကြီးမြင့်တို့ဥပဒေသမားတွေက
လုံးဝမခံစားရပါဘူးလုံးဝမခံစားရပါဘူးဒါမျိုးတစ်ခုရှိတာကမီဒီယာကျွန်တော်တွေ့ခဲ့တဲ့အတွေ့အကြုံရစတုခရီးကမင်းကမမီးတာဘူးကြီးကမင်းကမမီးတာဘူးဒီကတော့ပြင်ပြတတ်ဘူးပေါ့အဲ့ကြောင့်တို့ကျွန်တော်တို့ကပြန်ပြောပြသေးတယ်အမင်းမီဒီယာလောက်တော့ဘယ်လောက်ကြာပြီလဲဘယ်လိုရှိတော့မင်းရမှာဒီလိုမင်းရမှာလေအဲ့လိုပြောအဲ့တော့ကလေးတွေကအတွေ့အကြုံလူတွေတော့ကြောင်မလို့ဗရင်းတော့ကလေးတွေအားနေချက်တော့ရှိတာပေါ့ဗျာဆိုတော့လေမီဒီယာတွေကလည်းတိုင်းပြည်ကိုအသိပေးတာဒါမီဒီယာတွေမရှိလို့ရှိရင်ဒီမိုကရေစီကိုပျောက်သွားမှာပဲအဲ့တော့ဘသူကလဲဆိုတော့ပထရုတ်ကမှလည်းအတိမမပြည့်ဘူးပြောတော့ကျွန်တော်တော့အတိမပြည့်တယ်ဒီပါလို့လဲတိုင်းပြည်လဲကျွန်တော်အဲဒီတရားခိုင်းနေတယ်ဘာလို့လဲဆိုရင်မီဒီယာတွေကနေပြီးတော့ထိမ့်မှပေးမှသာလေတရားရုံးတွေဥပဒေရုံးတွေသာရဲတွေကြီးစုလူလူတွေအားလုံးဆင်နေနိုင်တယ်အထူးသဖြင့်တရားရုံးတွေကမီဒီယာတွေရဲ့ရေးသားချက်တွေမီဒီယာအနေနဲ့ပြောဆိုချက်တွေကိုအတော့ကိုအလေးထားပြီးတော့ဒီလိုဆိုင်ရှိတယ်ဆိုတော့ကျွန်တော်သိရပါတယ်ခင်ဗျ
ာဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်သွားချစ်တူပြီးစာဖတ်ချင်ပါတယ်ဥစေမအောင်မေးတီလာပါမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကဏ္ဍအားလုံးမှာ2008အခြေခံဥပဒေအရစစ်ဘက်ကစာမှုနေပါတယ်တဲ့2008ဖွဲ့စည်းပုံကပြီးတဲ့လုတ်ပိုင်ခွင့်ဆိုပြီးတော့စစ်ဖက်လုတ်ကင်မှုတွေကလည်းရှိနေပါတယ်တဲ့တရားစီရင်ရေးမှန်နိုင်မှာလဲအမိတ်အာဏာတွေသုံးပြီးတော့ဆွတ်ဖက်လို့တရားစီကြီးတွေဗျာဂတိနဲ့ဆုံးဖြတ်ပေးရတဲ့အဖြစ်အပျက်တွေရှိနေကြပါတယ်။တရားဥပဒေအထက်မှာအာဏာသုံးသူတွေရှိနေလို့ rule of law မရှိတာ free of fair မဖြစ်တာတွေရှိနေ free of fair မဖြစ်တာတွေရှိနေပါတယ်တဲ့။အောက်ကြီးရဲ့စာမှုတွေကလည်းရှိတယ်။အာဏာပိုင်တွေကစွဲလို့ရင်စွဲရတယ်အရှုံးမရှိသေးရဆိုတဲ့ဖိအားကကြီးပါနေပါတယ်တဲ့။မကြမ်းကြီးကတွေ့ကြုံရတဲ့ကိုစင်ဝင်းရဲ့အမှုလိုမျိုးအမှုချုပ်မှာတော့လွတ်လပ်မှန်ကန်မှုရှိရှိနဲ့ဆုံးဖြတ်နိုင်တဲ့အလေးအောင်ပုံပြပြလေးတွေတွေ့ရတယ်လို့ဆိုရပါမယ်တဲ့။အမှုမှတိစောက်နိုင်ဖို့မှန်ကန်မျှတစွာဆုံးဖြတ်ကြဖို့တမန်ကြီးကတော်မှသတိပေးလာရတဲ့အဖြစ်ရောက်နေပါလေတဲ့အာဂတိနဲ့ချင်းပြတ်ခြားစားရေးကော်မရှင်ကလည်းစောင့်ကြည့်ထင်းသိမ်းနေပြီဖြစ်လို့တရားရုံးမှန်တိုင်တက်မှတ်လွတ်လပ်လာတော့မယ်လို့ထင်မြင်ရပါတယ်ဆိုပြီးတော့ဒါဥစိတ်မောင်မေးတီလာကရေးထားတဲ့ကိစ္စပါဒါနဲ့ပတ်သက်လို့ဆရာဦးကြီးမြင့်ရဲ့အမြင်သိကြပါလေခင်ဗျာသူကတော့2008ခြေကံဥပဒေကိုပဲတည်ထားပြီးတော့ပြောသွားပါတယ်အတိအကတော့ဖွဲ့စည်းပုံကလုတ်ပိုင်ခွင့်ရဆွတ်ဖက်နေတာရှိပါလေနောက်တစ်ဖက်မှာတော့အဲ့ဒါအဲ့ဒီလေစာမှုတိုက်ခိုက်ယူတာနေပြီးတော့စောင့်ကြည့်ထင်းကုန်နေပြီဆိုပြီးတော့လည်းပြောထားပါတယ်ဒါနဲ့ပတ်သက်လို့ဦးကြီးကြီးရဲ့အမြင်သိကြပါတယ်တုံ့ပြန်ချက
်အပြည်သူတွေရဲ့ အမြင်ဆိုတာကတော့မှားခဲ့ပြီပြည်သူတွေကနှစ်ပေါက်များစွာ30 40ဖြတ်လာတာဖြတ်လာတဲ့အခါမှာအကောင်းကြီးအဆိုးတွေဟုတ်တာတွေမဟုတ်တာတွေသူတို့ကသဘောတရားနဲ့မဟုတ်ဘူးဘက်တွေကျုံပြီးဘက်တွေခံစားလာတယ်သူကအဲ့တော့အဲ့ဆရာမိသားဆရာပြောတာလုံးဝအမှန်နဲ့အဲ့ဒါလည်းပဲတရားရရင်တော့ပန်လာပဲပြည်သူတွေကအတန်ကိုပြဒါအမှန်ပဲကျွန်တော်တို့ကလည်းပဲပြည်သူတွေကအတန်နားထောင်ပြီးတရားဥပဒေမှာလက်ရှိလိုက်စာရီဖတ်အဲ့လိုလုပ်လာတဲ့အခါအာပြည်သူတွေတက်တယ်လက်ပွန်းတတိနေတဲ့အခါကျတော့ဒီတင်တဲ့ကိစ္စကအမှန်ကြီးပဲဆောက်သွားကြည့်ရတယ်ခုနကပြောလို့ဘုရားကြီးရတယ်ပဲသူ့ကိုဘုရားကြီးမဖိသေးဘူးပဲလို့အဲ့သူ့ရဲ့အကြီးကတရားစီကလာမိန်းကိုနေမှာဆွေးနွေးပွဲတွေမှာစောင့်ကြောတာလေအနည်းငယ်ကသတိပေးတာလေအဲ့လိုဟာမျိုးကြီ
းဟုတ်ကဲ့
အဲ့လိုဟာမျိုးကိုပြေခါကြတော့သူတို့ကအများပြောနေလားဆိုပြီးကြိုးသူတို့ကြောက်တာပေါ့ဗျာနော်သူတို့ကလည်းခုကျွန်တော်တို့မီဒီယာတွေမှာဆက်စင်တာလောက်ရဆိုတော့ကိုဆက်စင်တာစင်စာလောက်ရဆိုတော့တရားသူကြီးတွေကလည်းအဲ့လိုအဲဟွာတွေကြည့်ပြီးတော့ပြာဘေးကိုကြည့်ပြီးတော့ဆက်စင်တာလုပ်ပြီးတော့ချနေရတဲ့အမှုတွေရှိနေတယ်ဆိုတာကိုလည်းတွေ့ရတယ်ငွေကြေးရတော့ဗျာကျွန်တော်တို့နိုင်ငံကအရန်ကိုလဲလုံးပါတယ်လာစာတွေကဆိုတော့လည်းလာတာပြထပ်တိုးပြီဆိုတဲ့ကုလေးနှုံးကပြက်လာအောင်ပါဆိုတော့ဒီဝါရီကောင်းနဲ့ကုလေးနှုံးကြီးကြမှာပဲအားလုံးခံစားရလိမ့်မယ်။ဒါမိဒီယာဆရာပြောတာပတ်ပါတယ်တရားရကလို့မှတ်ပါတယ်ပြည်သူအသားမှာလို့ပြောထောက်ခံပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ရီလိုက်စီစဉ်ချိန်ရဲ့စီတော်လေးပါအဓိကပေါင်းဝင်ဆွေးနွေးပြီးတဲ့ရှင်းနေယူအကြည့်နည်းနဲ့ဒင်းသာဆရာကုစင်ဝင်ပါဝင်တဲ့တော်ရှင်တွေအားလုံးကိုလည်းကျေးဇူးများကြပါတယ်ခင်ဗျာ။ချို့တော်ရှင်တွေကိုချိန်ရောက်ကျွန်တော်တို့မခေါ်ယူလိုက်နိုင်တာကိုလည်းတောင်းပါပါတယ်ခင်ဗျာ။ကျွန်တော်ဒိုင်ရီလိုက်စီစဉ်ရင်တော့ဒီမှာပဲဇာနာကွယ်ပြပါခင်ဗျာ။